NLD အစိုးရလက်ထက်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအဖြစ်တာဝန်ယူခဲ့သူသူရဦးအောင်ကိုကိုအသည့်လိုက်စားမှုတက်ဖြစ်ရေးဥပဒေပုံမှန်55အရအလုံးနဲ့ထောင်နဲ့စုစုပေါင်း12နှစ်ကြာခံစေရန်ရန်ကုန်တိုင်းတရားစွဲတော်ကမတ်လ14ရက်နေ့မှာအမိချမှတ်လိုက်ပါတယ်သူရဦးအောင်ကိုဝန်ကြီးအဖြစ်ဆောင်ရွက်နေစဉ်သာသနာနှုတ်ကဟပွဲတစ်စိတ်ချင်းမြင့်ပေးအပ်ခြင်းကိစ္စနဲ့လုံငန်းရှင်တူအလုတ်ကိုင်းအစဉ်ကြည်စီရေးငွေကြေးနဲ့ပစ္စည်းလက်ခံခဲ့တယ်ဆိုတဲ့တိုင်ကြားချက်တွေအရအခုလိုတရားစွဲခဲ့တာပါသူရဥအောင်ကိုအပေါ်တိုင်ကြားချက်တွေကိုအာဂိလိုက်စားမှုတက်ချက်ရေးကော်မရှင်ကစုံစမ်းစစ်ဆေးတွေ့ရှိခဲ့တာကြောင့်အခုလိုထောင်နှံချမှတ်ရတာဖြစ်ကြောင်းစစ်ကောင်စီအတွင်းမှဒုဗိုလ်ချုပ်ကြီးအောင်လင်းတို့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်တက်ဆိုင်လူတွေထံကနေငွေသားကျပ်သိန်းတရာအပြင်ကျပ်သိန်း300တန်းblank check တောင်ကိုသူရဥအောင်ကိုကလက်ခံရယူခဲ့ကြောင်းဒါအပြင်လုပ်ငန်းရှင်တဦးစီကကျပ်သိန်း1050တန်း Ford Motor Industry 20ကျပ်သားလေးရင်ရှိတဲ့ရွှေပုဂံတစ်ချက်ကိုလည်းရယူခဲ့ကြောင်းကြေညာချက်မှာဖော်ပြပါတယ်သူရဥအောင်ကိုပေါ်ဆွဆွဲထားတဲ့အာဂိလိုက်စားမှုပုံမှန်၄ခုအတွက်တမှုကိုထောင်နှံ3နှစ်စီနဲ့စုစုပေါင်းအလုံးနဲ့ထောင်နှံ12နှစ်ချမှတ်လိုက်တာဖြစ်ပါတယ်အမိန့်ချမှတ်မှုအပေါ်သူရဥအောင်ကိုရဲ့ရှေ့နေပြီဘက်ကစုံတရားတုတ်ပြန်ပြောဆိုတာမကြားရသေးပါဘူးခင်ဗျ